ဒီနေ့ထိုင်းနိုင်ငံမှာရေကြီးလို့စပါအထွက်ရရောင်းနဲ့ပတ်သက်ပြီးကမ္ဘာစံစည်းကွယ်ဘလို့အပြောင်းလဲဖြစ်လာနိုင်တယ်လို့ဆရာတင်ပါတယ်လေရှင်
။ဒီတော့တက်တက်တက်နဲ့လောလောဆယ်အနေနဲ့ရတော့ဟိုအရင်ထိုးတက်သွားကြလို့ကျွန်တော်မမြင်ဘူး။ဟောကြတော့ဖိလစ်ပီးမျိုးပါလို့ဆိုလို့ရှိရင်ကထိုင်းရလို့ quality high quality စားတယ်လည်းပေါ့ဘူး။အဲအဲ့ခါကျတော့သူအိန္ဒိယဘာကက်ကိုသူတို့ try လုပ်မလားမလုပ်လားကျွန်တော်တော့မသိဘူး။တက်တာတော့တက်မယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့ဟိုအိန္ဒိယရဲ့ဘောင်းကွက်ကသူတို့ဘလောက်တိုင်းတာပြီးသူတို့ဆိုလဲဆိုတာကျွန်တော်ပါတယ်ဘွာဒီဒီရတော့တက်မဲ့အလားလားလို့လည်းကျွန်တော်မြင်ပါတယ်
။ထိုင်းနိုင်ငံနေမကဘူး။ကျမတို့ဘာမှနိုင်ငံမှာဆိုရင်လည်းပဲခူးတိုင်းအေရဝီတိုင်းမန္တလေးနဲ့နေရာတော်တော်များများမှဒီနေ့တော်တော်ရေးကြီးခဲ့တယ်နော်ဆရာ။အဲဒါကြောင့်ကျမတို့ဘာမှနိုင်ငံရဲ့စံစဘာအထွက်ကရောထိုင်းနိုင်ငံလိုပဲအထွက်ရောလာဆရာရှိသလားဆရာ
။ကျွန်တော်တို့ကသူတို့လောက်တော့မဆိုးဘူးဗျ။သူတို့ကတော်တော်ဆိုးတာ။သူတို့မှုဘိုင်းကတော့ဒီကြိုက်တဲ့အပိုင်းလေးရှိနေတယ်ကျွန်တော်တို့တချို့လွတ်တဲ့နေရာတွေကသူတို့မှုကပုံမှန်လည်းရှိတယ်။ဒါပေမဲ့သူတင်ထုံးလုံးမှုတွေတော့ရောက်မှာတော့မှန်တယ်။ percent တွေကအများကြီးတော့မဟုတ်ဘူး 3% လောက်ပဲပြည်နယ်လို့ထင်နေကြ။ဟောကြလို့ဆိုတော့ဥမာရဟိုရေကြီးရဆိုရင်လည်းသူကစိုက်တဲ့ကျိုးတဲ့ဆိုနောက်ကျတယ်နောက်ပိုင်းမှာပြန်ထွက်နေ။တော့ဥမာသတိုင်းတိုင်းဆိုလည်းနေရာတိုင်းမှာကြီးရလို့ပြောလို့မရဘူး။တချို့နေရာတွေဆိုရင်နောက်ပိုင်းမိုးကောင်းတဲ့အခါကျကျွန်တော်လည်းအဲ့ဒီဒေသတွေမှာကျွန်တော်လိုက်နေတဲ့အခါကျတော့မိုးကောင်းတဲ့အခါကျတော့သူတို့ရဲ့ဒီအောင်မြေပိုင်းတွေမှာမိုးကောင်းတာတွေတွေ့ရတယ်။နေရာတိုင်းမှာမဖြစ်တဲ့အခါကျတော့ကျွန်တော်ထုတ်လို့မှုတော့ကြီးရိုက်မယ်။ကြီးရိုက်မယ်အရင်ကျွန်တော်ရဲ့ positive ဒီပိုင်းကြီးရိုက်တဲ့ဒီတော့မဖြစ်နိုင်ဘူးကြ။
ဒီနေ့ရည်ကြီးမှုကကျမတို့ဘုမာနိုင်ငံရဲ့စံထုတ်လုပ်မှုကိုမထိခိုက်ဘူးဆိုလို့ရှိရင်အစိုးရအနေနဲ့ရောအခုတရှိစံတင်ပို့မှုကိုတစုံတရာကန့်သက်ဖို့ရှိပါသလားခွင့်ပြုနေတိုင်းဆက်ခွင့်ပြုမှာလားဆရာ
အခုဆိုကန့်သက်တာမရှိဘူးဒါကြောင့်လို့ဆိုတော့ဒီလိုတော့မှပေါ့နော်ပြည်ရင်းစင်းနဲ့ဒီပါစင်းနဲ့ဆိုလို့ရှိရင်ပွင့်လင်းပြောရင်ညမာပြန်တော်နေတော့အဲဝဲလူအားလုံးနဲ့နေတဲ့တဘုံမျိုးရှိနေအဲ့ခါကျတော့ဘူပါမစ်တွေချပေးနေရတယ်တွေ့ရတယ်ကိုစင်းကြောင်းရဲ့ expo ကတော့ကျွန်တော်တို့ drive လုပ်ပါမယ်။ဖားစည်းတဲ့ရင်ကျွန်တော်တို့တဲ့အထက်ကအွင့်လန်းတစ်ခုလို့ကျွန်တော်တို့မြင်ရမယ်ပေါ့နော်။အဲဒီအခါကျတော့ဆိုရင်စုံလုံးမှုတင်ပို့မှုတွေများလာရင်တစ်ဖက်ကလည်းရေးခွက်အများကျွန်တော်တို့တစ်ဖက်ကလယ်သမားတွေပေါ်မှာရှိရှိရင်သူတို့ပို့ဆိုင်လာမယ်။စုံလုံးမှုတွေပို့ချက်လာမယ်။ဟိုတိုင်းကြီးတွေကတော့ပွင့်လင်းပြောရင်သူကဆန်သမားမပူလုံရအောင်ပူရအောင်မလုပ်ပါဘူးလက်ရှိမှာရ
။ဟုတ်ကဲ့။ထိုင်းဆန်ကတော့အခုဆိုလို့ရှိရင်တဒံကိုဒေါ်လာ860ကျော်ထိတောင်ဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြတယ်။ဗမာဆန်ကတော့တဒံကိုဒေါ်လာ400ရအောင်တော့မနေ့ရောက်နေရတယ်ပေါ့နော်အဲ့တော့ဘာဖြစ်လို့ဗမာဆန်ကအခုလိုအခြေအနေမှာတော့တဒံကိုဒေါ်လာ400လောက်ပဲရောင်းရပြီးတော့အယောင်ကခက်နေရတာလေဆရာဘာဖြစ်လို့ဇီဝကမကြိုက်ပဲဖြစ်နေရတာလေဆရာ
တို့ရဲ့အကြီးဆိုင်မှာအားနည်းချက်ကြီးရတာဇီဝကဘယ်တော့မရဘူးပေါ့နော်ဒီသိန်းချွေလေးမှုတွေပိုင်းမှာအားနည်းချက်ကြီးတော့နောက်ဒီလိုကြတော့ကောင်းရည်ပြီးလို့ဆိုရင်ဝင်ထဲမှာလှမ်းထားရဲနောက်ကောက်ဆန်လုံးတွေအကြာကြီးချလိုက်ပါကြတော့ဒီသေးပိုင်းနေအားနည်းတယ်နောက်ပြီးတော့ဒီမျိုးသမားတွေမှာပဲအဲ့မဲ့ဟိုအုံနာအားနေတဲ့အခါကျတော့ကျွန်တော်မျိုးရောထွေးတာရှိတယ်။အော်ဒီသားအလိုက်ကလည်းအင်းမားတယောက်တဲ့ကိုယ်တိုင်ကလည်းဒီအခါကျမမျိုးသုံးမျိုးဆိုင်တာရှိတယ်။အော်ဒီသားထဲမှာတကွင်းမြတ်တဲ့မှာတစ်မျိုးလည်းမရတော့ဘူး။အဲ့ခါကျတော့ကျွန်တော်တို့ဒီကမာမျိုးကြီးရောရေပေါ့နော်။အော်ဝေတဲ့ခါကျတော့လည်းတစ်မျိုးလည်းမရပဲနဲ့ဥမာဒီဒီဝါတုံးလည်းဒီမဲ့ကြော်စီရလည်းပြင်နေတယ်။အဲ့ဒါမျိုးရောတဲ့ခါကျတော့ကျွန်တော်တို့ရဲ့အကြီးအကဲမှာအားနည်းချက်ကြီးရတာဈေးကွက်ကိုသူတော့မရဘူးပေါ့နော်။အော်ဈေးကွက်မရဘူး။နောက်တစ်ခုကပါလဲဆိုကျွန်တော်တို့စိတ်ကမ်းပိုင်းနေမှာဒီမော်ဒယ်နဲ့ကိစ္စတွေမှာကျွန်တော်အားနည်းချက်ကြီးရှိတယ်။ဒါကြောင့်လည်းကျွန်တော်ဒီမှာဆက်နေရတာပါတော့။
ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ဆရာ။